အဲ့ဒီမုန်လိုက်ခက်စစ်ဆောင်စခန်းပါဝင်မြန်မာနိုင်ငံပဋိပက္ခဒေသတွေမှာလူသားချင်းစာနာထောက်ထားရေးအဖွဲ့တွေကအနောက်ဆက်ကင်းကင်းလုံခြုံစိတ်ချစွာထိထိရရအကူအညီပေးနိုင်အောင် ဖွင့်ပေးဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရာပေါင်းစပ်ညီနိုင်ရေးရုံး UNO ချက်ကတောင်းဆိုလိုက်ပါတယ်အသိပိုက်ခံပါလက်စတိုင်းနယ်မြေတွေအာဖဂန်နစ္စတန်ကငလျင်ဒေသနဲ့မြန်မာနိုင်ငံကပဋိပက္ခနယ်မြေတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပြိုင်ပင်ထားတာနဲ့ပတ်သက်ပြီး UNO ချက်ကသတင်းထုတ်ပြန်ရမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်2021ဖေဖော်ဝါရီလ6ရက်ကအာနာသိမ့်ပ စစ်ဆောင်စခန်းတိုက်ခိုက်မှုကပြတ်သားလိုက်တယ်လို့ UNO အချက်ကပြောပါတယ်။လက်ခံနိုင်စရာအကြောင်းပြချက်လုံးဝမရှိတဲ့အဲ့ဒီတိုက်ခိုက်မှုဟာကြတဲ့တဲ့အချိန်ကာလတွေမှာထိခိုက်နစ်နာလွယ်သူတွေကိုကာကွယ်စောင့်ရှောက်ဖို့အရေးကြီးလို့အကြောင်းမိမောင်းထုတ်ပြနေပါတယ်လို့ကုလသမဂ္ဂကလေးတငယ်များရမွေအဖွဲ့အစည်း UNICEF ကလည်းပြောပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကတန်ပေါင်း890လောက်ရမယ်လို့ပြောပေမဲ့28ရာခိုင်နှုန်းပဲရမွေရရှိကြောင်း UNOCHA ကပြောပါတယ်ခင်ဗျာ။